အမေရိကန်သမ္မတဒေါနယ်ထရမ့်အနေနဲ့သူ့ရဲ့ယာယီတာဝန်တွေကိုထမ်းဆောင်ဖို့အတွက်ကြမ်းမာကြံ့ခိုင်မှုရှိရလားလို့အောက်လတ်တော်ဥက္ကဋ္ဌနန်စီပလိုစီကမေးခွန်းထုတ်လိုက်ပါတယ်။အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်25အရသမ္မတကိုအုပ်ချုပ်ရေးတာဝန်တွေကနေဖယ်ရှားပြီးသမ္မတရဲ့အစိုးရအဖွဲ့ဒါမှမဟုတ်လွတ်တော်အနေနဲ့ဂျာဝန်ဆောင်ရွက်ဖို့ကိုခွင့်ပြုတဲ့ကော်မရှင်တရက်ဖွဲ့စည်းနိုင်မဲ့ဥပဒေတရက်ကိုအောက်လတ်တော်ဥက္ကဋ္ဌပလိုစီကကြေညာပါတယ်။သမ္မတထရမ့်အနေနဲ့ COVID-19 ရောဂါကူးစက်ခံပြီးတဲ့နောက်သူရဲ့ကျန်းမာရေးအခြေအနေကိုလူလူသိအောင်ပို့ပြီးတော့ပုံမှန်လင်းလင်းပြောဖို့လိုတယ်လို့လည်းအောက်လွတ်တော်ဥက္ကဋ္ဌပလိုစီကပြောလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုလာမယ့်နိုဘာ3ရက်နေ့မှာကျင်းပမှာဖြစ်ပြီးအဲ့လိုရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနည်းငယ်ပဲလိုတော့တဲ့အချိန်မှာအောက်လွတ်တော်ဥက္ကဋ္ဌကအခုလိုပြောလိုက်တာပါ။အဲ့လိုပြောပြီးတိတ်မကြခင်မှာပဲသမ္မတထရမ့်ကတော့နန်စီပလိုစီရဲ့ကျန်းမာရေးကိုပဲစောင့်ကြည့်သွားတဲ့လို့ Twitter ကနေပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။